မြန်မာနိုင်ငံမှာပဋိပက္ခတွေဆက်လက်ပြင်းထန်နေတဲ့အတွက်ပြည်သူတွေရဲ့အသက်ဆုံးရှုံးမှုအန္တရာယ်နဲ့စားဝတ်နေရေးအခက်အခဲတွေအတွက်ကုလသမဂ္ဂအနေနဲ့စိုးရိမ်မိကြောင်းတနင်္လာနေ့ကကုလသမဂ္ဂတွင်ရေးမှုချုပ်ရဲ့ပြောရေးဆိုခွင့်ရှိသူကထုတ်ပေါ်ပြောဆိုပါတယ
် Turning to Myanmar, our colleagues tell us there that they are concerned about the ongoing hostilities across the country.
အာဏာသိမ်းပြီးနောက်ဖြစ်ပေါ်လာတဲ့ပဋိပက္ခတွေနဲ့လုံခြုံမှုကင်းမဲ့တာတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးရသူအရေအတွက်ဟာတက်တန်းကျော်ရှိသွားပြီလို့အတွင်းရေးမှူးချုပ်ရဲ့ပြောရေးဆိုခွင့်ရှိသူစတီဖင်ဒူဂျာရက်ကနယူးယောက်ကုလသမဂ္ဂအစအုံမှသတင်းတောက်တွေကိုပြောဆိုသွားတာပါ။ရခိုင်ပြည်နယ်အတွင်းမြေမြုံပိုင်းတွေလက်နက်ကြီးတွေအသုံးပြုပြီးမစင်မကျင်တိုက်ခိုက်မှုတွေကြောင့်ဒါအပြင်လုံခြုံရေးတင်းကျပ်ထားတဲ့အတွက်စားနပ်ရိက္ခာအကူအညီမရရှိကြတဲ့ကြောင့်အရသားတွေရဲ့အသက်အန္တရာယ်ဆိုးရိမ်ရတဲ့အခြေအနေမှာရှိတယ်လို့လည်းဆက်လက်ပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာအိုးအိမ်ဆွန့်ခွာထွက်ပြေးရသူဒုက္ခသည်တသန်း3သိန်းကျော်ရှိနေပြီးပြီးခဲ့တဲ့နှစ်ကစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတသန်းကျော်တိုးလာခဲ့တာဖြစ်တဲ့အကြောင်း2022ခုနှစ်အတွင်းအကူအညီလိုအပ်နေသူ3.3%အတွက်ကျိုးပန်းလှုပ်ဆောင်နေတဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယုံ UNOCHA ကလည်းအစိုးရခန်းစားတစ်စောင်ထုတ်ပြန်ပြောဆိုထားပါတယ်။